ထိုင်းနိုင်ငံလေးကိုအလုတ်ကန်ရှာဖွေဖို့အတွက်လူကုန်မှုစုတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေတရားမဝင်လမ်းတွေကနေတဆင့်ဝင်လာနေကြတဲ့အတွက်ထိုင်းနိုင်ငံပိုင်းတွေကပြည်내အသီးသီးမှာဖမ်းဆီးနေတာပါထိုင်းမြန်မာနယ်စပ်တွေဖြစ်တဲ့တပ်ပြည်내ရနောင်ပြည်내ကာချနာပူရီပြည်내မယောင်ဆောင်ပြည်내တွေပါဝင်ပြည်내ခုနှစ်ခုမှာ၄ရက်ပြင်ဖမ်းမိတယ်မြန်မာနိုင်ငံသား9000ကျော်ရှိတယ်ဆိုပြီးမ 18ယောက်ကိုထိုင်းလူလူတွေတဖွဲ့ကရနောက်ပြည်နယ်ထဲမှာဖမ်းဆီး14ပေါ့ဒီနေ့မှာပဲတောရင်းမှာ4ရက်လောက်အစာရေစာငတ်ပြတ်ပြီးတော့စွန့်ပစ်ခံထားရတဲ့တရားမဏ္ဍပ်မှာ10ဦးကိုလည်းကန္ဓနာပြည်နယ်ထဲမှာဖမ်းခံရပါတယ်ဇန်နဝါရီ13ရက်မှာခရိုင်ထဲမှာဝါကျောက်ခရိုင်ထဲမှာကျွန်တော်တရားမဏ္ဍပ်မှာ49ဦးကဖမ်းဆီးခံရပါတယ်ကန္ဓနာပြည်ထဲမှာတရားမဏ္ဍပ်မှာ152ယောက်တောင်ဖမ်းခါပါနောက်ဆက်နေနေမှာတော့ထိုင်းနဲ့စနေနေတိုင်းနဲ့ဆက်ပလတ်တုခီကံပြည်နယ်ထဲမှာတရားမဏ္ဍပ်မှာ60ယောက်ဖမ်းခံပါတယ်အဲ့ဒီဆက်နေနေမှာပဲတက်ပြည်နယ်နဲ့မယောင်ဆောင်ပြည်နယ်နှစ်ခုထဲမှာနေရာဆက်နေရာမှာတရားဝင်နေမှာ94ယောက်ဖမ်းခံရသလိုဖြစ်မှန်ပြည်နယ်နဲ့ပြည်နယ်တွေက18နေရာမှာလည်းတရားဝင်နေမှာ259ယောက်ဖမ်းခံရပါတယ်။ဒါကြောင့်2022ဇန်နဝါရီလ17ရက်နေ့မှာ14ရက်နေ့ရှိ4ရက်ကျော်မှာမြန်မာ900ယောက်ဖမ်းခံရပါတယ်။
ဇန်နဝါရီလ10ရက်နေ့ကနေစပြီးနှစ်ပတ်တွင်ဖမ်းမိတဲ့မြန်မာနိုင်ငံသား1300ကျော်လောက်ရှိပြီးသူတို့ကိုလူကုန်ကူးလာတဲ့ထိုင်းနိုင်ငံသား13ဦးကိုလည်းဖမ်းမိခဲ့တယ်လို့ဆိုပါရယ်
။ပွဲစားစုပေါင်း13ယောက်ဖမ်းမိပါတယ်ဗျ။ထိုင်းနိုင်ငံသားကြီးတွေ
။ပြီးခဲ့တဲ့2021တစ်နှစ်လုံးအတိုင်းအတာနဲ့ဖမ်းမိတဲ့နိုင်ငံသားရွှေပြောင်းလူသမားအရေအတွက်6000ကျော်လောက်ရှိမယ်လို့လည်းအလုသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစုပေါင်းထားတဲ့ Migrant Labor Development Network ကစီရင်ပြုစုထားပါရယ်။ဒီအရေအတွက်ထဲမှာအဲ့ဒီအရေးအတွက်ထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါရဲ့ရှင်။